ဗစ်တိုးရီးယားအမှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲကိုကြည့်ရင်မြန်မာနိုင်ငံတရားဥပဒေစိုးမိုးရေးမှာအဓိကတာဝန်ရှိတဲ့ရဲတပ်ဖွဲ့ရဲ့ဆောင်ရွက်မှုတွေမှာပြော့ကွက်ဟာကွက်တွေတွေ့ရပြီးမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ဟာပြည်သူတွေအားကိုးလောက်စရာအခြေအနေမရှိသေးဘူးလို့ဥပဒေအထောက်အကူပြုကွန်ရက်အဖွဲ့ထီထောင်သူလူအခွင့်ရေးရှင်းနေဦးအောင်ထူးကထောက်ပြပါတယ်အရမပြုကျင့်ခံရရတဲ့ဒီမိန်ကလေးမိမငယ်လေးရဲ့ကိုရေးအချက်လက်တွေကိုမြန်မာနိုင်ငံမူကင်းရက်တပ်ဖွဲ့ကသတင်းစာရှင်းလင်းပွဲအတွင်းဖော်ထုတ်ပြီးတော့ပြောဆိုတာဟာဥပဒေကိုချိုးဖောက်တဲ့လုပ်ရဖြစ်တယ်လို့ဦးအောင်ထူးကအခုလိုစာရှင်းပြပါတယ
်အများသောအားဖြင့်ကတော့ကြီးမှုကျူးလွန်ခံရတဲ့မရင်းကျင့်ခံရတဲ့မိန်ကလေးရဲ့ကိုယ်သိက္ခာနဲ့အချက်ကိုကာကွယ်ဖို့တောင်းအပ်ရလေအဲ့လိုကာကွယ်နိုင်မှုရန်အတွက်ကသက်ဆိုင်ရာကာယကံရှင်ရဲ့အမိတို့ဟာလားမိဘအမိတို့နေရာလိပ်စာတို့ကိုအများပြည်သူသိအောင်ပေါ်ထုတ်အောင်ပေါ့တဖက်ကလည်းအဲ့လိုမဖော်ထုတ်ဘူးဆိုတဲ့ဘက်ကအခြေခံနေထုတ်လာခဲ့ပြီးတော့မှအခုပွဲကြီးရောက်တဲ့အခါကျမှပေါ်ထုတ်လိုက်တာဟာဟိုကာယကံရှင်နဲ့မိသားစုရဲ့ကိုယ်သိက္ခာကိုလုံးဝထိခိုက်သွားတဲ့သဘောရောက်သွားတယ်အဲ့တော့ပြုဆိုင်ဥပဒေပုံမှန်499အားရောကျူးလွန်ရင်ရောက်သွားအတိဖြစ်မှုလေတရားဆွဲတဲ့နေလေသတိမလေးကအသက်ငယ်လို့နေလေဗျာသူ့ရဲ့အရှက်နဲ့ကိုသိခါကိုကာဝယ်ဖို့တောင်းရှိတာပေါ့ရဲတပ်ဖွဲ့လာ
ဟုတ်ကဲ့ဆရာဆိုတော့ဒီရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲဟာပြည်သူတွေသိချင်နေတဲ့အချက်လက်တွေကိုအမှန်တိုင်းရှင်းရှင်းလင်းလင်းဖြေကြားပေးတဲ့သတင်းစာရှင်းလင်းပွဲလားခင်ဗျဟ
ိုကျွန်တော်ကြည့်ရတာကတော့အဲ့ပုံမျိုးလုံးဝမပေါ်ဘူးဗျာဟိုဘာကြောင့်လဲဆိုတော့သူတို့မျက်နှာအမူအရာတွေကြည့်ရတာနဲ့ပြောတဲ့စကားလုံးတွေကြည့်ရတာကခေတ်အတုံဆိုင်နေပြီးတော့တယောက်မျက်နှာတယောက်ကြည့်နေတဲ့ပုံစံမျိုးတွေမကြောင်မြတ်သွားတွေ့ရတယ်။နောက်တစ်ခုကသတင်းတောက်တင်မိတဲ့မိကုံးကရှင်းရှင်းလင်းလင်းမိတာဖြစ်ရတာနဲ့တဲ့ရင်မဖြစ်ရတော်တော်များများတွေ့ရတယ်။နောက်ပြီးတော့မိကုံးနေကိုတဲ့ရင်ဖြစ်မယ်ဆိုတာ procedure ပေါ့လူထိုးလုံးလေးကိုအဓိကသွားဖြေသွားတော့ဇယရှင်းလင်းလင်းတစ်ခုလုံးကရှုပ်နေကြအောင်တွေ့လိုက်ရတယ
်။ဟုတ်ကဲ့ဗစ်တိုးရီးယားအမှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ရဲ့ကင်တွယ်ပုံကဥပဒေကြောင့်နဲ့ညီညွတ်မှုရှိရလားခင်ဗျ။
ကျွန်တော်နှစ်ချက်ပဲပြောချင်တယ်ဗျ။အဲ့ဒါကဒီစကားမပြောတဲ့တက်တည်လို့ခေါ်တယ်။ဒီဒူတက်တည်မဟုတ်တဲ့ပစ္စည်းတက်တည်ခံချက်တွေဖြစ်တယ် documentary evidence တွေဖြစ်တယ်။တစ်ခုက CCTV နောက်တစ်ခုကကျွန်တော်တုတ်ဖို့အဲ့တော့ CCTV ကိုပထမဆုံးနယ်မြေစကန်ကတစ်ခုလုံးသိမ်းလာရမယ့်အစားမသိမ်းမဲနဲ့copy လုပ်ထားတဲ့ stick ကိုရေးလာတယ်ဆိုတာက user ကမယူသားမှုကျူးလွန်ရောက်တယ်။ဘာကြောင့်လဲဆိုတော့ဒါကရှင်းနေတာပဲ။ CCTV မှာတရားခံပေါ်လာနေတယ်ဆိုအလုံးသိတယ်။ CCTV တစ်ခုလုံးယူလာမှာ။အဲ့လိုမယူလာဘဲနဲ့ copy ပေးလိုက်တဲ့ stick ကိုယူလာပြီးတော့မှကျန်တဲ့ဟာတွေကို CCTV ကိုဆက်ထားပြီးသုံးခွင့်ပေးလိုက်တယ်ဟိုကဒါမယူသားလာဖြစ်တယ်။ဒုတိယချက်ကသူ့ဘူး။အဲ့တော့မီဒီယာတွေဘက်ကမြည်တဲ့အခါမှာကလေးမလေးစီမှာ Victoria စီမှာသူ့ဘူးကြံခဲ့တယ်။အောင်ကြီးစီမှာလည်းပဲဟိုသူ့ဘူးစစ်လို့ရတယ်။ဒီနှစ်ခုကတိုက်လားမတိုက်လားဆိုတဲ့ဟာကရှင်းရှင်းလေးပဲ။ဒီနှစ်ခုကတူလားမတူလားတူတယ်ဖြင့်တူတယ်မတူတယ်ဖြင့်မတူတယ်ရိုးရိုးဖြေလိုက်အောင်လေ။အဲ့ဒီမျိုးကိုမဖြေဘဲနဲ့ဝိလက်ကြောင့်မှဖြေသွားပြီးတော့ procedure လျှောက်ပြောသွားတာဟာရတပ်ဖွဲ့ကတခုကိုဖုံးကွယ်နေတာဖြစ်တယ်လို့ကျွန်တော်ပြောလို့ရတယ်
။ဟုတ်ကဲ့ဆိုတော့ဒီ Victoria အမှုမှာပေါ့လေတစုံတယောက်ကိုကာကွယ်ခြင်းလို့ဟလာအောင်ကြီးဆိုသူကိုရဲကတမင်အမှုဆင်ခဲ့တယ်ဆိုတဲ့ဝေဖန်သုံးသပ်ချက်ဒီအပေါ်မှာရောဆရာဘယ်လိုမှတ်ချက်ပေးခြင်းပါလဲ။
အခုကျွန်တော်လေ့လာရတဲ့ဇာတ်ရှင်တွေတစ်ခုလုံးပေါ်မှာခုနဥပဒေကြောင်းရသုံးသပ်တာနဲ့ဆက်သက်လို့ရှိရင်တော့အဲ့ဒီဟာကအတိအကျပဲလို့ပြောလို့ရတယ်။အဲ့တော့ဘာလို့တင်လဲဆိုတော့ရက်တပ်ဖွဲ့ကိုပြုဆိုင်ဥပဒေပုံမှန်100%ပြမှုကျူးလွန်မှုကာကွယ်ရန်အကြံစီနဲ့စစ်ဒီကံပြည်ကြီးဖြောက်ဖြစ်တဲ့အမှုနဲ့တရားစွဲလို့ရတယ်။တရားစွဲလိုက်ရင်ကျွန်တော်ထင်တယ်ဒီဗီတိုရီယာမှုကအဆအဆုံးပေါ်လာလိမ့်မယ်
။ဆိုတော့ခင်ဗျာဒီNLD အစိုးရတက်လာကြရပါလေဒီတရားဥပဒေစိုးမိုးရေးဦးစားပေးလုပ်သွားမယ်လို့ပြောခဲ့ပါတယ်ဆိုတော့ဒီအမှုကိုလွှမ်းခြုံပြောမယ်ဆိုရင်မြန်မာနိုင်ငံရဲ့တရားစီရင်စနစ်ဟာပြည်သူတွေအားကိုးရလောက်တဲ့အခြေအနေမျိုးကိုရောက်လာပါပြီလားခင်ဗ
ျဒီလိုပြဥပဒေစိုးမိုးရေးဝင်ရိုးဟာလွတ်လပ်ပဲမလိုက်ထည့်မြက်ပြီးတော့ resource race လို့ခေါ်တယ်ဒီဘက်ကဟိုငွေကြေးရုပ်တုပစ္စည်းကူညီအပြည့်စုံပြည်ထောင်တရားစီရင်ဖြစ်ဖို့လိုတယ်သို့တော့ကနေ့အချိန်တိတော်စားစုကြီးတက်လာတဲ့ဟိုကအဲ့လိုမျိုးတရားစီမျိုးပေါ်လာအောင်ဟွာရကဘယ်လိုချမှတ်ဆောင်ရမလဲ။တရားသူကြီးရွေးချယ်တာဘယ်လိုရွေးချယ်ပါမလဲ။ခန့်တာဘယ်လိုခန့်ရသွားမလဲ။ဘယ်ခါမှရေးယူမလဲ။ဆိုတော့ခုနအခြေခံနေပြီးတော့မှလွတ်လပ်ပဲမလိုက်ထက်မြက်တဲ့ resource based judiciary မျိုးပေါ်လာအောင်လုပ်သွားမယ်ဆိုရင်လုပ်ငန်းစဉ်ကလုံးဝကြောင်မတွေ့ရအောင်။ ဒုတိယချက်ကတရားရုံးတွေဟာတော်တော်များများမှာအာဏာပိုင်တွေဝင်ရောက်ဆွဲဆောက်မှုကပူကြီးလာပြီးတော့မှသူ့အာဏာပိုင်တွေမြန်မာစစ်တပ်ကောင်းဆောင်တွေလူကြဆင်ရတဲ့မှုတွေအများကြီးထွက်လာတယ်။တတိယချက်ကဒီရှေ့နေကြီးတွေကိုယ်တိုင်ကသိတယ်။တရားစီရင်ရတုံးလို့မရတော့ချုပ်ချုံကြနေပြီဆိုတော့ကျွန်တော်တွေ့ရတယ်။ဒီလိုအခြေအနေချက်တဲ့တည်းကဥပဒေစိုးမိုးရေးကိုစုံစမ်းစုကြည့်ကောင်းဆောင်တဲ့ NLD အစိုးရနဲ့မြန်မာစစ်ကောင်းဆောင်တွေကပါဇက်ကပြောနေတော့ညာလည်းပဲလက်တွေ့အခြေအနေမှာဖြစ်နေတာကတရားရှင်ရဲ့အခြေအနေဟာစိုးရွားတဲ့စိုးရွားနေကျွန်တော်